ဥတုကြောင့်လိုင်းတို့ဒီရှစ်လေးလုံးငွေရတုဖော်ဆောင်ရေးကော်မတီနဲ့ဒီ UNFC ချင်းမိုင်မြို့မှာတွေ့မယ်လို့သိရလို့ပါ
ခင်ဗျ။ဟုတ်ပါတယ်။ကျွန်တော်တို့က UNFC ကနေပြီးတော့ကျွန်တော်တို့ကိုဖိတ်စာပို့တယ်။ဖိတ်စာပို့တဲ့အခါကျတော့ကျွန်တော်တို့လာပြီးတော့သူတို့နဲ့ထပ်မံပြီးတော့တွေ့ဆုံနိုင်အောင်ပေါ့နော်။ကျွန်တော်တို့တွေ့ဆုံတာကဒါဆိုရင်ဒုတိယအကြိမ်ပထမတစ်ကြိမ်ကတော့ကျွန်တော်တို့ထိုင်းနိုင်ငံကျွန်တော်တို့မက်ဆော့မှာကျွန်တော်တို့အဲ့ဒါက July 3ရက်4ရက်ပေါ့နော်။အဲ့ဒီမှာကျွန်တော်တို့တွေ့ဆုံခဲ့တာရှိတယ်။ UNFC ကောင်းဆောင်နေအားလုံးပါပါတယ်။အဲ့ဒီကနေပြီးတဲ့အခါကျတော့မှအခုတခါဩဂတ်လ29-30မှာကျွန်တော်တို့ထပ်မံပြီးတော့တွေ့ဆုံဖို့ရအတွက် 28 ရက်နေ့ကိုထိုင်းနိုင်ငံချင်းမိုက်ကိုကျွန်တော်တို့ဒီကနေ့သွားပါမယ်။သွားပြီးလို့ရှိရင်ကျွန်တော်တို့ 29-30 မှာကျွန်တော်တို့နှစ်ရက်ဝေဆွေးနွေးပွဲတက်ပါမယ်။ပြီးလို့ရှိရင်ကျွန်တော် 31 မှာကျွန်တော်တို့ပြန်ကုန်းကိုပြန်လာပါမယ်။
အဓိကဆွေးနွေးတဲ့အကြောင်းကဘာမြင်ဖြစ်မလဲမသိခင်ဗျာ။
ဒီမိုကရေစီပေါ်ဆောင်ရေးပါပါတယ်တိုင်းရင်းသားတန်းတူညီမျှရေးနဲ့ကျွန်တော်ဒီဖက်ဒရယ်ပြည်အောင်စုရေးကိစ္စတွေပါပါမယ်ကျွန်တော်တို့နိုင်ငံလုံးဒီပြစ်ခတ်ရစဲဆိုင်ရာကိစ္စရပ်တွေနိုင်ငံရေးဆွေးနွေးမှုတွေမှာဘယ်လိုပါဝင်ပတ်သက်ကြမယ်ဘယ်သူတွေပါဝင်ပတ်သက်ကြမယ်ဒါဘယ်လိုနိုင်ငံရေးအခြေခံမူတွေနဲ့ပါဝင်ပတ်သက်ကြမယ်ဆိုတာတွေကိုကျွန်တော်တို့အကြံပြန်ဆွေးနွေးပွဲရှိပါတယ
်ကုတူကျွန်လိုင်းတို့ဘက်ကရောဗာဒီမြန်ဆွေးနွေးချပြသွားဖို့ရှိလဲမသိခင်ဗျာ
သူတို့က25-26မှာကိုရတဲ့ဒီကတို့ညီလာလုံနေလေလုံနေပြီးတဲ့ခါကျသူတို့ကနေပြီးတော့သူတို့ရဲ့နောက်ဆုံးသူတို့လက်ရှိအနေထားတွေနဲ့သူတို့နောက်ဆုံးသူတို့ညီနိုင်ထားတာလေးတွေကိုသူတို့ကကျွန်တော်တို့ကိုဆွေးနွေးတင်ပြလိမ့်မယ်လို့ကျွန်တော်တို့ကကြားတယ်လေကျွန်တော်တို့ဘက်ကလည်းပဲသူတို့ဆွေးနွေးချက်တွေပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ဘက်ကလည်းပြန်ပြီးတော့ကျွန်တော်တို့အပြန်အလှန်ဆွေးနွေးသွားမှာပါအဓိကကျွန်တော်တို့ဘက်ကခြံထားတဲ့မူကတော့ဒီမိုကရေစီရေးနဲ့တိုင်းရင်းသားရေးဆိုတာဒီကြားမဟုတ်ခဲနဲ့ဒီမိုကရေစီရေးနဲ့တိုင်းရင်းသားတန်းတူညီမျှရေးဆိုတာရှင်တွဲလှုပ်ဆောင်သွားမယ်ဆိုတဲ့အားရဲ့နောက်ပြီးတော့ဝေတူဆုံးဖြတ်ချက်တရဖြစ်တဲ့မြို့သားအင်အားစုအလုံးနိုင်ငံရေးအင်အားစုအလုံးပါဝင်တဲ့ပြည်ထောင်စုညီလာခံတရပေါ်ထွန်းရေးကိုကျွန်တော်တို့ဘက်ကနေပြီးတော့အဓိကဆွေးနွေးသွားဖို့ရှိပါမယ
်ကုတူကျော်လိုင်းတို့နဲ့အတူတခြားဘဲအဖွဲ့အစည်းတွေကိုဖိတ်တယ်လို့ကြားသိသေးလည်းမသိခင်ဗျာ
အလုံးပေါင်းသူတို့၅ဘွဲ့ပြည်တွင်းကနေပြီးတော့၅ဘွဲ့ဖိတ်တယ်မြန်မာဒီမိုကရေစီဖွဲ့ချုပ်ပါပါတယ်ပြီးတဲ့အခါကျတော့88မျိုးဆက်ငင်းချမ်းရေးနဲ့ပွင့်လင်းလူဖွဲ့ပါပါမယ်နောက်ပြီးတဲ့အခါကျတော့ကျွန်တော်တို့ခီလုံးညညတော့တိုင်းရင်းသားလူမျိုးများမဟာမိတ်ဖွဲ့ UNA ပေါ့နော် UNA ပါပါမယ်1990ရွေးကောက်ခံကိုယ်စားလှယ်များအဲ့လိုမျိုးပါပါမယ
်ဒီဆွေးနွေးပွဲရနေပြီးတော့ဘလို့ရလက်တွေများထွက်ပေါ်လာမယ်လို့ကုတူကျော်လှိုင်းတို့မျှော်မှန်းထားလည်းမသိခင်ဗျ
ရေဘူးရသဘောတူနိုင်တာတွေအများကြီးရှိလာပါမယ်ကျွန်တော်တို့လည်းတိုင်းရင်းသားတွေနဲ့ကျွန်တော်တို့ကြည့်တွေ့လာတာကအခုမှမဟုတ်တဲ့အခါကျတော့နောက်ကျွန်တော်တို့ကြားထဲမှာယုံကြည်မှုယဉ်နီးမှုတွေပို့ပြီးတော့ရှိလာပါမယ်နောက်ပြီးတဲ့အခါကျတော့ကျွန်တော်တို့တိုင်းရင်းသားအင်အားစုတွေနဲ့ဒီမိုကရေစီအင်အားစုတွေကတခင်ကချက်ပို့ပြီးတော့ကြောချင်းကယဉ်ချင်းအပ်ပြီးတော့အလုပ်တွေလုပ်သွားနိုင်မယ်လို့ကျွန်တော်တို့ပြောလင့်ထားပါတယ်
ကုတူကျော်လိုင်းတို့ဒီငွေရတုကောင်ထယ်ဖော်ရေးထုံးပြချက်တစ်ခုဖြစ်တဲ့အားလုံးပါဝင်တဲ့ဒီလီလာကန်တရက်ပေါ်ပေါက်ဖို့အတွက်ကောဒီဆွေးနွေးပွဲကနေဘယ်လောက်မြန်အထောက်အကူပြုမလဲမသိခင်ဗျအ
ဲအဲ့ဒါကတော့ကျွန်တော်တို့ရခင်အချိန်နေမှာတည်းကကျွန်တော်တို့ဒါမူအားဖြင့်ကတော့ဒါကိုကျွန်တော်တို့သဘောထားခဲ့ပြီးဖြစ်ပါတယ်ဒီကနေဆက်ပြီးတဲ့အခါကျတော့ကျွန်တော်တို့ကအားလုံးပါဝင်တဲ့ပြည်ထောင်စုညီလာခံပုံတံကိုကျွန်တော်တို့ဘယ်လိုလုပ်နိုင်မယ်ဘယ်လိုကျင်းပရင်အဆင်ပြေနိုင်မယ်ဆိုတဲ့ဟာမျိုးကိုလည်းကျွန်တော်တို့ဘက်ကတော့ကြက်တင်းပြီးတော့အထမံဆွေးနွေးမှာပါကျွန်တော်တို့ကတော့ဒီတဲ့ပို့ပြီးတော့ခြေခြေပြန်ပြန်တတ်နိုင်ဆုံးပေါ့နော်အားလုံးတတ်နိုင်ဆုံးခြေခြေပြန်ပြန်ပါဝင်နိုင်အောင်ကိုလည်းကျွန်တော်တို့ကလည်းဒါကိုတော့အလေးထားပြီးဆွေးနွေးသွားဖို့ရှိပါတယ
်ပြည်ထောင်စုညီလာခံပေါ်ပေါက်ဖို့အတွက်ကဒီဆွေးနွေးပွဲကနေပြီးတော့ဘယ်အချိန်ကာလမှာပေါ်ပေါက်မယ်ဆိုတာရောဒီအချိန်တက်တက်မှတ်မှတ်ပြဋ္ဌာန်းနိုင်မယ
်ကာလအနေနဲ့ကတော့ကျွန်တော်တို့အဲ့ဒါကတော့နည်းနည်းလေးခက်ပါအောင်မယ်ခက်နည်းနည်းလေးခက်ပါအောင်မယ်ဆိုတာကလေဘာလို့လဲဆိုရဲအခါကြတဲ့ဒီကျွန်တော်တို့ဘက်ကဒီပြည်ထောင်စုညီလာခံပေါ့နော်အားလုံးပါဝင်တဲ့ပြည်ထောင်စုညီလာခံခေါ်ယူရေးကိုကျွန်တော်တို့ဘက်ကကျင်းပနိုင်ရေးပေါ့ခေါ်ယူရေးတော့ပေါ့ကျိုးပန်းနေတဲ့အချိန်ပါပဲဒီအစိုးရဘက်ကလည်းကျွန်တော်တို့ဒီတိုင်းသားတွေနဲ့နိုင်ငံရေးဆွေးနွေးမှုတွေပြည်ခရစေလက်မှတ်ထိုးပြီးတဲ့အချိန်ပေါ့ကျွန်တော်၃လလောက်အတွင်းမှာအစိုးရဘက်ကလည်းအဲ့ဒီလိုနိုင်ငံရေးဆွေးနွေးမှုတွေကိုကျင်းပလာဖို့ရှိပါတယ်ဒီတော့အဲ့ဒီဟာတွေကြားထဲမှာကျွန်တော်တို့ကလက်ရှိနိုင်ငံရေးအခြေအနေတွေနဲ့ကျွန်တော်တို့ကဖြစ်နိုင်ပြည်နဲ့ကိုကျွန်တော်တို့ကခံချက်ညီတော့ကျွန်တော်တို့လှုပ်ဆောင်သွားမှာဖြစ်ပါတယ်ဒီတော့အချိန်ကာလအပိုင်းခြားအဖြစ်တော့ကျွန်တော်တို့လောလောဆယ်မှာပြောဖို့ခက်ပါတယ်
ကုတူကျော်လိုင်းမြတ် RFN ကြီးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါ